ဆရာဦးအောင်စိုးခင်ဗျာဒီကျွန်တော်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ရတာတရုတ်နယ်မြန်မာနယ်အကျိုးတူပူးပေါင်းဆောင်လုပ်ဆောင်နေတဲ့ SCZ ပေါ့လေအထူးစီးပွားရေးဆောင်မှာနှစ်နိုင်ငံပေါ့လေဟိုဘယ်လိုများရှေ့ဆက်လုပ်ဆောင်မလဲလို့သိပြရစီဆရာ
ရှေ့ဆက်လုပ်ဆောင်မယ်ဆိုတော့အဲ့ဒီဟိုသူတို့တုံးနှစ်ဖက်အစဉ်ပြေတယ်တုံးနှစ်ဖက်ဒီစာချုပ်ကိုသဘောတူတယ်ဆိုရင်တော့အဲ့ထုတ်ကြမှာပေါ့ဗျာအချိုးအစားနှုံးနာလေးတွေတော့ကြောင်းပြီးတော့ကျွန်တော်တို့စဉ်းစားထားတာရှိတယ်အဓိကတော့ equity တော့ကျွန်တော်တို့ဘက်ကပို့ပြီးတော့တိုးယူဖို့ရှိတယ်ဒါကတော့လုပ်ငန်းပေါ်မှာမူတည်ပြီးတော့အဲ့ဒီလုပ်ငန်းတစ်ဖက်အောင်မြင်လာပြီဆိုရင်တော့လည်းဒီအချိုးစားပို့ရလာဖို့ရှိတာပေါ့
အဲ့ဒီပို့ရလာတဲ့အချိုးစားတွေဘယ်လောက်များရှိလဲ
တိုးလို့ဆယ်တော့ MP 30အချိုးနဲ့လုပ်ဖို့လို့တော့အခုစဉ်းစားနေတာရှိပါတယ်မော်ဒယ်ကအမျိုးမျိုးပြ15လည်းယူလို့ရတယ်ခဏချင်းနဲ့လည်းယူလို့ရတယ်30လည်းယူလို့ရတယ်ဒါမော်ဒယ်မျိုးမျိုးဒါဟိုတိတ်တလို့ယူလို့ရတစ်ဖက်ဘုဘကနဲ့ယူခြင်းအရင်ထဲရတာနဲ့ပဲဘုဘကအများယူရအရင်ထဲရတာနဲ့ပေါ့
ဒီလိုမျိုးအချက်လက်တွေကိုသဘောတူဖို့စာချုပ်ချုပ်ဆိုမယ်ဆိုလို့ရှိရင်ဘယ်တော့မှဖြစ်မလဲဗျအ
ဲ့ဒါကတော့နှုတ်တစ်ဖက်ပြင်ဆင်မှုအချိန်ယူတဲ့ပုံမူတည်တာပေါ့ဗျာ
အစည်းအဝေးဒီကြောက်ဖြူအစည်းအဝေးကယင်းနှိမ့်နှံ့မှုမမာနာဆိုရင်ဘယ်တော့မှရှိတယ်လို့ပြောတတ်မယ်ဗျဟ
ိုသူကလည်းအပိုင်းလိုက်အပိုင်းလိုက်ဆိုတော့အားလုံးဆိုရင်တော့ဒီရင်တော့ပြောသလိုပေါ့ဗျာဘီလီယံက100ဘီလီယံလောက်ကြောင်ဖြစ်နေတာပေါ့နော်ကိုယ်ကဒီစိမ့်မိတဲ့စိမ့်လုံးမှာဆိုတော့ပထမအစ်စ်မှာတော့1ဘီလီယံကျော်ကျော်ပဲလို့မှန်းထားတာပဲမှန်းဆချက်ပဲရှိသေးတယ်လေသူကဘာမှအခုကဖရင်ကအဂရီးမတ်မှမဆိုရသေးတော့ feasibility study တွေပဲလဲဘာမှအတိအကျမလုပ်ရသေးဒီကနန်းကြီးဟာမှန်းဆလို့မရသေးပါဘူးဒီဆက်ချက်တွက်ချက်ပြီးတော့မှပဲဖတ်လာပါပါအခုကတော့မှန်းဆတဲ့ကနန်းလောက်ပဲဆိုပြောလို့ရတာ
ဒီကြီးခင်ဗျဒီတရုတ်နဲ့မြန်မာနဲ့အကျိုးတူပူးပေါင်းစာချုပ်ချုပ်ဆိုမယ်ဆိုတာမကြာမီကာလအတွင်းမှာချုပ်ဆိုနိုင်တော့မယ်လို့ပြောလို့ရနိုင်မလားဆရာ
ဖြစ်နိုင်ပါတယ်မကြာခင်လို့ဆိုလို့ရမကြာခင်ဆိုတော့လာတယ်တော့ကြာပါဘူးဘယ်တလားလဲတော့ကျွန်တော်လက်မသိဘောဆိုဒါနှစ်နိုင်ငံညှိနှိုင်းရတဲ့အပိုင်းပေါ့
ကျွန်တော်တို့အဲဒီကတရုတ်ကုမ္ပဏီကဘယ်ကုမ္ပဏီလို့ပြောနိုင်မယ်ဗျ
City Group က
အစည်းအဝေးကြီးစတင်ပြီးလှုပ်ဆောင်ပြီးတော့ကျွန်တော်တို့ဘက်ကလည်းအကျိုးမြတ်30ရာနှစ်လောက်ရလာမယ်ဆိုရင်အဲဘယ်လိုအကျိုးမြတ်တွေများရလာမယ်လို့ပြောနိုင်မလဲဗျ
ဟုတ်ကဲ့အကျိုးမြတ်ဆိုတာနှစ်ပိုင်းရှိတယ်ဗျာဒီလုပ်ငန်းကြီးဒီမှာဖြစ်မြောက်သွားတဲ့အတွက်ဒီပေါ်မှာအလုပ်အကိုင်အခွင့်အလမ်းတွေတက်ဖို့ရေးတို့ရတာအကျိုးမြတ်တစ်ခုပေါ့နော်အဲဒီလုပ်ငန်း operate လုပ်လိုက်လို့လဲပတ်လာလို့ရလာတဲ့မြတ်ပေါ့နော်အဲအမြတ်ဝေစုကြတော့မှခုနပြောတဲ့အဖြစ်ပေါ့အဲတော့နှစ်မျိုးပေါ့အဲ့နှစ်မျိုးလုံးကတော့ရနိုင်တာပေါ့နော
်ဒီရင်းနှီးစိတ်ကမ်းပေါ့လေအစည်းအဝေးကြီးမှာဘယ်လိုသက်ရောက်မျိုးစားမျိုးတွေလာမလဲဟိုအဓိကပေါ့လေပဲအပိုင်းနေမှာများလှုပ်ဆောင်မှုများစီစဉ်ထားပါလေဗ
ျသူရင်းနှီးစိတ်ကမ်းဆိုတော့လောလောဆယ်ရင်းနှီးစိတ်ကမ်းပဲပေါ့ဗျာနော်ရင်းနှီးစိတ်ကမ်းတစ်ခုတည်းတော့မဟုတ်ဘူးလေနောက်လာမှာတော့ပိုင်းစုံပေါ့စမှုစုံပေါ့လူနေရဲ့အပိုင်းနေပေါ့နော် resident area တို့ပါဆိုတာတွေသိမိစင်လာပါလိမ့်မယ်ပြောမှထားတာတော့ဘာဝဆိုင်ရာဇာတာကိုခံတဲ့စမှုလုပ်ငန်းနေပေါ့လေအကျိုးလုပ်ငန်းနေလဲဖိတ်ခေါ်ဖို့ယူရထားတာရှိတယ်နောက်အဲ့ဒီရေလုပ်ငန်းနောက်တခြားတော့သမှုထုတ်ထုတ်လုပ်တဲ့လုပ်ငန်းတွေအဲ့ဒါတွေကိုကျွန်တော်တို့ကြီးဝဲထားပါတယ်အဲ့
တော့ဒီကြီးခုနပြောသလိုပေါ့လေအကျိုးမြတ်မှာဟိုယင်းနှီးမြှုပ်နှံမှုများရင်အကျိုးမြတ်ပို့များမယ်ဆိုတာကျွန်တော်တို့ဒီဘက်ကနေပြီးယင်းနှီးမြှုပ်နှံမှုဘယ်လိုပုံစံမျိုးတွေလဲကျွန်တော်တို့နေရာအနေအခြေအနေအပြင်ပို့တခြားယင်းနှီးမြှုပ်နှံမှုတွေကဘာတွေများဖြစ်နေလဲဗျယ
င်းနှီးမြှုပ်နှံမှုဆိုတာတော့ခုဘက်ကရေးတဲ့အတွက်ပုံပြန်ရပါတယ်ရှိတယ်လေဒီအပြင်လည်းအဲ့ဒီပေါ်မှာလုပ်ငန်းရဲ့လိုအပ်တဲ့ငွေကြေးထပ်ပြီးတော့ထည့်ရပါလိမ့်ရှိတာ
အဲ့တော့ဟိုအလုတ်ကန်ခွင်လန်းတွေလည်းပို့ရလာမယ်ဆိုတော့ဒီပြည်တွင်းကပညာရှင်တွေရောနောက်အခြေခံဟိုအလုတ်သမားတွေရောအချင်းချင်းဘယ်လောက်လောက်များအလုတ်ကန်ခွင်လန်းတွေရနိုင်မယ်လို့များပြောနိုင်မလဲဗျ။
အဲ့ဒါတော့ကျွန်တော်အဲ့ဒါတော့အမျိုးမျိုးတွက်တယ်ဗျာကျွန်တော်လည်းလောလောဆယ်တော့ကနန်းတော့မပြောနိုင်ဘူး။သူကဒုံကြီးတစ်ခုလုံးကိုတွက်တာရှိတယ်ပိုင်းပိုင်းတွက်တာတွေရှိတယ်။အဲ့တော့အများကြီးအလုတ်ကြီးတစ်ခုကြီးတော့လုတ်သမားသိမ့်နေရှိတာပေါ့ဗျာ။သူကကျွန်တော်အပိုင်းလိုက်အပိုင်းလိုက်လုံးမှာဆိုတော့ဒါတော့နည်းနည်းပြောရအောင်ဟိုမှာစိတ်ကမ်းကြီးပဲစမယ်ဟေ့ဆိုရင်စိတ်ကမ်းအတွက်လိုတဲ့လုံသမားပေါ့ဆိုလို့ကျန်တဲ့ဒေါ်လာစီကျွန်တော်ကလည်းအဲ့ဒါမရှိဘူးပေါ့နော်။ဒုံကြီးတူအလုံးကြီးပြီးသွားရင်တော့အများကြီးပေါ့ဗျာ။ဒီသမားတော်ကိုသိတဲ့ချီပြီးတော့ခွင့်လန်းနေတာပေါ့ပေါ့နော
်။ဒီအစည်းအဝေးဒီကြောက်ပြူရင်တဲ့စိတ်ကမ်းရဲ့အစည်းအဝေး area ဆိုလို့ရှိရင်ဘယ်လောက်လောက်များပြောနိုင်မလဲဗျ။
area ကတော့နှစ်ဖက်တောင်ဒီဘက်မသေးကျွန်းနဲ့ဒီဘက်ကြောက်ပြူနဲ့နှစ်ခုပေါင်းရင်တော့ area ကျေဝန်းကစုစုပေါင်းဆိုရင်မှန်တယ်တော့4000ပြောတယ်ဆိုအဓိကအဲ့ဒါအားလုံးပြောတာနော်ကျွန်တော်တို့လည်းဒါလေးကတော့ဟိုတိုင်းပြည်အတွက်အကျိုးရှိနိုင်ပေါ့ဟိုကနော်ဒါဖွံ့ဖြိုးတိုးတက်ဖို့အတွက်ခွင့်လန်းတစ်ခုဖြစ်တဲ့အတွက်အကောင်းဆုံးဖြစ်အောင်တော့အားလုံးဝိုင်းကြိုးစားနေကြတာပါ
ဆရာဦးအောင်ဆိုကုလို့ပြကြပေးတာကျေးဇူးပါဗျာ
အေးဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်